မေရိကန်နိုင်ငံဂျာယီဝင်ကြီးမိုက်ပွန်ပီယိုလည်းပဲအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေပါပြီ။သူ့ရဲ့ထိုင်းနိုင်ငံ၄ရက်တာခရီးစဉ်အတွင်းမှာတော့တရုတ်နိုင်ငံဂျာယီဝင်ကြီးနဲ့ဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဖို့ရှိသလိုအမေရိကန်နဲ့ထိုင်းမဟာမိတ်အဖြစ်ပိုးပြီးတော့ခိုင်မာရေးကိုပါဆွေးနွေးကြဖို့ရှိပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။အမေရိကန်နဲ့ထိုင်းတို့ရဲ့မဟာမိတ်ဖြစ်ရက်တည်မှုဟာခိုင်ခိုင်မာမာဆက်လက်တည်ရှိနေပြီးအာဆီယံဒေသရင်းထိုင်းနိုင်ငံရဲ့ဥဆောင်မှုကဏ္ဍအထူးသဖြင့်ဒီနှစ်ထဲမှာအာဆီယံ၁၀နိုင်ငံရဲ့အလက်ကျဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အယက်သားအစုကပြောင်းလဲအုပ်ချုပ်လာပြီဖြစ်တဲ့ထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပံ့ပိုးမှုပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကအခုခီးစဉ်မတိုင်ခင်မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဇူလိုင်လ31ရက်ကနေဩဂုတ်လ3ရက်နေ့အထိတောရောက်တဲ့ဒီခီးစဉ်အတွင်းထိုင်းနိုင်ငံဂျာယီဝန်ကြီးDon Pramod Winai နဲ့ American နဲ့ Thai မဟာမိတ်ဖြစ်ပိုးပြီးခိုင်မာရေးကိုဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီး Pompeo ဟာ American နဲ့ ASEAN ဝန်ကြီးများအဆင့်ဆွေးနွေးပွဲမှာပူးတွဲဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူမှာဖြစ်တယ်လို့ Indo-Pacific ဒေသရင်း American ပြည်ထောင်စုရဲ့စီးပွားရေးပါဝင်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးလဲမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဘန်ကောက်မှာကျင်းပနေတဲ့ ASEAN နဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဩဂုတ်လ2ရက်နေ့မှာတော့ဝန်ကြီး Pompeo ဟာအရှိအာရှES ဝင်းကြီးများအဆင့်စီဝေးအာဆီယံဒေတာရင်းဖိုရမ်အပြင် ARF ဝင်းကြီးများအဆင့်စီဝေးတို့ကိုတက်ရောက်မှာဖြစ်တယ်လို့မဲခေါင်မြကျောင်းအောက်ပိုင်းဒေတာဆိုင်ရာအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်အာဆီယံဒေတာရင်းဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတော့သူဟာဩဂုတ်လ1ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံပြီးစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းသူ့ရဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့တည်ထောင်အစည်းအဝေးပြီးပြုတ်လုတဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုအခုလိုပြောပါတယ
်中美之间并不是只有问题双方还有很多合作点明天我将和
American နဲ့တရုတ်နိုင်ငံကြားပြဿနာဖြေရှင်းနိုင်မယ့်နည်းလမ်းကိုရှာနိုင်အောင်ညနေချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်နိုင်ငံကြားမှာပြဿနာတွေပဲရှိတာမဟုတ်ပါဘူးပူးပေါင်းဆောင်ရွက်မှုလည်းရှိပါတယ်မနက်ဖြန်မှာဝန်ကြီးပုံပီယွန်နဲ့ကျွန်တော်တွေ့ဆုံဖို့စီစဉ်ထားပါတယ်ဒါဟာနှစ်ဖက်တိုက်ရိုက်ဆက်သွယ်မှုအတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ခုပါနှစ်ဖက်အပြူသဘောဆောင်တဲ့အမြင်တွေဖလှယ်ဖို့တိုက်ရိုက်ပြောဆိုနိုင်မယ့်အပြင်ပြည်ထနာကိုတင့်တော်အောင်ဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေကိုလည်းစဉ်းစားနိုင်မယ်လို့မျှော်လင့်ပါတယ်နိုင်ငံအကြအငင်းပွားနေတာတွေကိုကောင်းကောင်းကင်တွယ်ဖြည့်ရှင်းဖို့လိုသလိုအမေရိကန်နဲ့တရုတ်တို့အကြတည်ငြိမ်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်အခြေခံပြီးဆက်ဆံရေးခိုင်မာအောင်လုပ်နိုင်မှာဖြစ်ပါတယ
်တရုတ်နဲ့အမေရိကန်တို့ကြားနှစ်ဖက်အပြန်အလှန်အခွန်တိုးမြင့်ကောက်ခံမှုတွေနဲ့အတူကုန်သွယ်ရေးစစ်ပွဲဆင်နွှဲနေကြရကနေအခုတော့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်ပြန်ပြီးစ조사နေကြတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေဟာအင်ကာနဲ့ဗုဒ္ဓဟူးနေတွေမှာတရုတ်ကုန်သွယ်ရေးအရာရှိတွေနဲ့ရှန်ဟိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးစက်တင်ဘာလထဲမှာနောက်ထပ်တစ်ကြိမ်ထပ်ပြီးတွေ့ဆုံဖို့သဘောတူခဲ့ကြပါတယ်။ဆွေးနွေးသူတွေဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပေမဲ့တရုတ်အစိုးရဆင်ဝါသတင်းဌာနကဒီဆွေးနွေးမှုဟာပွင့်လင်းပြီးအပြုသဘောဆောင်ကြောင်းပြောဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့ပြည်ရင်းလိုအပ်ချက်အရအမေရိကန်လေယာထွက်ကုန်တွေတိုးမြင့်ဝယ်ယူရေးကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရှန်ဟိုင်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးဝန်ကြီးဝန်ကြီးကအမေရိကန်နဲ့တရုတ်ကုန်သွယ်ရေးအရာရှိတွေကြားဒီဆွေးနွေးမှုဟာအပြုသဘောဆောင်တယ်လို့နှစ်ဖက်စလုံးကပြောကြားခဲ့ကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အခုဝန်ကြီးပွန်ပီယွန်နဲ့တွေ့ဆုံတဲ့အခါအလုံးအတွက်အကျိုးရှိစေမဲ့သဘောတူညီချက်တည်းရနိုင်မယ်လို့ယုံကြည်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောပါတယ်
။ဆရာဝမ်ယီရောက်ခံတော့真正本的相互尊重的精神切实进行平等的磋商而且照顾
နှစ်ဖက်စလုံးနေနဲ့တာတူညီမျှမှုရောနှစ်ဖက်အကျိုးစီးပွားအတွက်ပါထည့်သွင်းစဉ်းစားဖို့ပါရည်ရွယ်ထားကြတဲ့အတွက်အမေရိကန်နဲ့တရုတ်နှစ်နိုင်ငံအတွက်သာမကတခြားနိုင်ငံတွေအတွက်ပါအကျိုးရှိမဲ့သဘောတူညီချက်တစ်ခုရနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
ဝန်ကြီးပွန်ပီယိုဟာဘန်ကောက်မှာကျင်းပနေတဲ့အာဆီယံအဖွဲ့ရဲ့ဒေတာရင်းဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်ပြင်အရေးကိုဆွေးနွေးဖို့ရှိတယ်လို့ဘေးထွက်အစည်းအဝေးဖြစ်တဲ့မြောက်ကိုရီးယားအရာရှိတွေနဲ့အလုပ်သဘောဆွေးနွေးပွဲလည်းကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားကလက်တလောဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပေမဲ့အမေရိကန်ကတော့သူ့ရဲ့လက်ရှိမြောက်ကိုရီးယားဆိုင်ရာတန်တမာရေးကြိုးပမ်းမှုကိုပြောင်းလဲပြင်မှာမဟုတ်ဘူးလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။